လူငယ်တေချာမှုတွေနဲ့အကြံဖက်ကြိုကွန်းမှုတွေကြောင့်နိုင်ငံတော်မှာဆန္ဒပြပွဲတွေရောကြလာပြီးမြဲတချို့မျိုးတွေမှာတော့ဆက်ရှိနေတော့မှာပဲ။ဂျပန်မှာတော့မလီကဆန္ဒပြစစ်တောင်းတစ်ခုကိုစစ်ကောင်စီတပ်တွေကဖြိုခွဲဖမ်းဆီးခဲ့တာကြောင့်ဒီကနေ့ဆန္ဒပြပွဲကိုကျင်းပထားကြပါတယ်။ဒါပေမဲ့လည်းပေါက်ကွင်းမှုတချို့ဖြစ်ခဲ့တယ်လို့ထိခိုက်ဒဏ်ရာသူတွေရှိခဲ့ပါတယ်။နိုင်ငံတော်ကပုံစံမျိုးစုံနဲ့ဆန္ဒပြပွဲတွေကြောင့်ရန်ကုန်ကလာတဲ့တင်ကိုမဆုမောပြောပြပါမယ်။
ရန်ကုန်မြို့မှာဒီကနေ့မှာတော့ဆရာနာရှင်ကိုစန့်ကျင်တဲ့ဆန္ဒပြတပိတ်စစ်ကြောင်းတွေမထွက်ပဲရထားပေမဲ့ပေါက်ကွဲမှုတွေဖြစ်ခဲ့ပါတယ်။စန်းကြောင်းမြို့နယ်တန်တသာလန်ကခစ်ဆန်သူလက်ဖက်ရည်ဆိုင်မှာပေါက်ကွဲမှုဖြစ်ခဲ့တာပါ။အဲ့ဒီပေါက်ကွဲမှုအတွင်းမှာထိခိုက်ဒဏ်ရာရသူ2ယောက်ရှိတယ်လို့စန်းကြောင်းမြို့နယ်မှာနေထိုင်သူတဦးကပြောပြပါတယ်။
ဒီနေ့တို့ကတော့နားထားရပြမနေ့ကကြည့်စင်တဲ့ပတ်သက်ပြီးတော့ဒီနေ့တပိတ်ကိုနားထားတာဗျ။ဟုတ်ကဲ့။ဒီနေ့ဘုံဘောတာကတော့တန်တလန်ထိတ်ကခစ်ဆန်လက်ဖိတ်ဆန်မှာဘုံဘောတာဗျ။အဲ့လက်ဖိတ်ဆန်ကတော့ဟိုရဲလူကအများကြီးတရင်ပေးနေလို့တရင်ကြတဲ့ထလာဆိုင်ဖြစ်နေဗျ။အထီးကကတော့လောလောလတ်လတ်ဟောရှိရတယ်ဗျ။အထီးကကတော့လူ2ယောက်ထိရလို့ပြောတရင်ကြတယ်ဗျ။အထီးကကတော့ခုနကတော့ရဲတွေတော်တော်ပတ်ပြီးတော့ဆင့်နေရလို့တရင်ကြတယ်
။စကိုင်းတိုင်းစလင်းကြီးမြို့နယ်နဲ့ရင်းမပင်မြို့နယ်တွေကရွာတွေစုပေါင်းပြီးတော့ဆန္ဒပြကြတယ်။ရွာပေါင်းစုံဆန္ဒပြတပိတ်စစ်ကြောင်းမှာတော့လူရ2000ဝန်းကျင်လောက်ဒီကနေ့ဆန္ဒပြကြပါတယ်။ကြပြဆရာခတ်တီကြာဆုံးခြင်းတလားပြည့်အဖြစ်နဲ့ဝန်ထဲချင်းထိမ့်မတ်အနက်ရောင်အင်ကြီးတွေဝတ်ဆင်ပြီးခြိတက်ဆန္ဒပြခဲ့ကြတယ်လို့ရွာပေါင်းစုံတပိတ်စစ်ကြောင်းရဲ့ဦးဆောင်ကော်မတီအဖွဲ့ဝင်တဦးကပြောပြပါတယ်
။ဟုတ်ဒီနေ့မှာတော့ကျွန်တော်တို့ဒီနေ့ကကျွန်တော်တို့ဒီလ6ရက်နေ့တုန်းကဖက်စီခရပြီးတော့9ရက်နေ့မှာဒီစစ်ကြောရေးမှာတည်ဆုံသွားခဲ့တဲ့အကိုကြပြဆရာကိုခတ်တီအပါဝင်ကျွန်တော်တို့နိုင်ငံလုံးမှာရှိတဲ့ဒီတပ်ဖွဲ့မှလည်းအားလုံးတွေအတွက်ကျွန်တော်တို့အနေအောင်အင်ဂျီကိုဝတ်ဆင်ပြီးတော့ဝန်ထဲချင်းတိတ်မှတ်တွေကျွန်တော်တို့လုပ်ဆောင်နေ။ပြီးရင်ကျွန်တော်တို့ပြည်တော်ကနေနဲ့ပြည်တော်ပြီးတော့ခြေတက်လမ်းလျှောက်ပြီးတော့အစီအစဉ်နဲ့ဒီတော်မှာကျွန်တော်တို့ထိုင်နေကဏ္ဍတွေတက်ပြီးတော့နိုင်ငံရေးကြောင်းဒီဒီယာဟောခြင်းတွေကျွန်တော်လုပ်ဆောင်ပါတယ်ခင်ဗျာ
။စကိုင်းတိုင်းကလေးမျိုးမှလည်းစစ်ကောင်စီတပ်ရဲ့လုံခြုံရေးတင်းကျပ်တာကြောင့်ရောကူးစက်ရောဂါ COVID-19 ဖြစ်ပွားမှုတွေများလာတာကြောင့်အသွားအလာကန့်သတ်မှုတွေလှုပ်ထားပေမဲ့ပုံမှန်အတိုင်းဆရာနာရှင်စန့်ကျင်ဆန္ဒပြမှုတွေကတော့ရှိနေပါတယ်။စစ်ကောင်စီတပ်တွေကကလေးမျိုးတွေကနေရာတချို့မှာတက်ဆွဲထားပြီးညဘက်မှာ6လက်ပစ်ခတ်တာတွေလုပ်တယ်လို့ဇော်ရီတွေကိုသွားပြီးတော့လဲဝင်ရောက်တောင်းကျမ်းနေတယ်လို့ဒေသခံတအူးကပြောပြပါတယ်
။ဒီသူတို့တက်ဆွဲထားတဲ့နေရာတွေမှာတော့ပုံမှန်တိုင်းရှိတယ်။ဒီကလေးမျိုးကြီးကြီးစီးရုံထဲမှာရှိတယ်။နောက်မျိုးတော့ဆမ်းမမှာရှိတယ်။အဲဒါတော့ကြာပြီးတော့တက်ဆွဲထားတဲ့နေရာတွေမှာအစ်စ်စားတော့မရှိဘူး။အဲ့နေရာတွေမှာတော့ပုံမှန်တိုင်းရှိတယ်။ဒီကြီးကြီးစီးရုံမှာဆိုရင်နေတိုင်းသာကျွန်တော်ပြောတော့တယ်ဒီအများဆုံးလေဒီတတိပေးနေတဲ့အနေနဲ့လုပ်တဲ့ပုံစံမျိုးအဖြစ်မှာငါတို့ကလည်းတမက်လေးထောက်ကြတယ်။ကြော်ဒီဘက်မှာဒီကစိန်တစင်းဒီနည်းဆိုရင်ဒီသလေးနဲ့ကံကိုကြာဟန်တာပြီးရောရက်ဆော့တစ်ခုမှစိန်တစင်းလိုက်ရှာတယ်လို့လည်းကြာဒီဘက်ကနေတွားပြီးတော့လေ
စစ်ကောင်စီတပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွဲဖမ်းဆီးမှုတွေရှိနေပေမဲ့လို့ AOD တိုင်းဘက်မှာတော့ကရင်လူငယ်တွေကအိမ်မင်းတပိတ်တွေလုခဲ့ပါတယ်တဝဲဖားကဲမြိုင်မုံရမန္တလေးမော်လမြိုင်မေမြို့ကုတ်ခိုင်တာမခန့်စတဲ့မြို့တွေမှာလည်းခြိတက်တဲ့ဆိုင်ကယ်တဲ့တွေနဲ့ဆရာနာရှင်ဆက်ကျင်ကြောင်းလျှက်တပြက်ဆန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းပြီးခဲ့အချိန်ကနေစလို့အာဏာသိမ်းစစ်ကောင်စီရဲ့အကြမ်းဖက်တပ်ဖြတ်မှုကြောင့်ဒီကနေ့ထိဆိုရင်တော့တေဆုံးသူကအနည်းဆုံး158ဦးထိရှိသွားပြီးဖမ်းဆီးထိန်းသိမ်းခံထားရသူက4904ဦးရှိနေပါတယ်။ဖမ်းဝရံထုတ်ခံထားရသူကတော့1963ဦးထိရှိနေတယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPPB ကဂျွန်လ10ရက်နေ့နေ့စွဲနဲ့နောက်ဆုံးထုတ်ပြန်တဲ့စီးရင်မှာဖော်ပြထားပါတယ်ရှင်
။နိုင်ငံတော်ဝန်ဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့တဲ့တင်ကိုမဆုမုံပြတ်တက်သွားတာပါ။